မင်္ဂလာတောင်ညမှာဖြစ်ခဲ့တဲ့ဖြစ်ရပ်ဟာတရားဥပဒေစိုးမိုးရေးကိစ္စပဲဖြစ်ပါတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးစကော့မာစီယာကပြောလိုက်ပါတယ်။မြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးပိုင်းအားကောင်းလာအောင်လှုပ်ဆောင်နေတာမှာအမေရိကန်ပြည်အောင်စုအနေနဲ့ကူညီပံ့ပိုးပေးနေတာတွေရှိသလိုဆက်ပြီးတော့လည်းကူညီပံ့ပိုးပေးသွားခြင်းတယ်လို့သံတမန်ကြီးကပြောပါတယ်။သံတမန်ကြီးစကော့မာစီယာကိုရန်ကုန်မြို့သံတမန်ကြီးနေအိမ်မှာကုချရိုသိန်းကတည်ထောင်တွေ့ဆုံမေးမြန်းထားပါတယ်ရှင်။
မင်္ဂလာတောင်ညမှာဖြစ်ခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်ပြီးတော့တန်မတ်ကြီးရဲ့အမြင်ကိုသိပါရစေ။မြန်မာနိုင်ငံမှာဒီလိုဖြစ်ရပ်မျိုးတွေဆက်ဖြစ်နေသေးတဲ့ပေါ့။တန်မတ်ကြီးဘယ်လိုမြင်ပါသလဲခင်ဗျာ
။ Sure. First I'd say that the only information I have is what I've read in press reports, so I certainly don't have all the facts.
ပထမဆုံးပြောချင်တာကဒီဖြစ်ရပ်နဲ့ပတ်သက်ပြီးတော့စာနာစင်းသတင်းမီဒီယာတွေကနေကျွန်တော်သိရတာပါ။ဆိုတော့ကျွန်တော်မှာအချက်လက်အားလုံးမရှိပါဘူး။ကျွန်တော်တို့တော့ဒီကိစ္စကတရားဥပဒေစိုးမိုးရေးကိစ္စပါပဲ။ဒီဖြစ်ရပ်ပဲဖြစ်ဖြစ်အလားတူဘယ်လိုဖြစ်ရပ်မျိုးပဲဖြစ်ဖြစ်ဥပဒေကိုမျှမျှတတကျင့်သုံးရမယ်လို့ကျွန်တော်ထင်ပါတယ်တရားမဝင်လို့ရဒါမှမဟုတ်တရားမဝင်ကိစ္စတွေရှိနိုင်ခြင်းနဲ့ပတ်သက်ပြီးတော့နိုင်ငံသားတွေအနေနဲ့စိုးရိမ်ချက်ရှိတယ်ဆိုရင်ဥပဒေစိုးမိုးရေးအပိုင်းတာဝန်ရှိသူတွေကိုအကြောင်းကြားရပါမယ်ခိုင်လုံတဲ့အကြောင်းရှိတယ်ဆိုရင်ဥပဒေစိုးမိုးရေးအပိုင်းတာဝန်ရှိသူတွေအနေနဲ့အရေးယူလှုပ်ဆောင်နိုင်ပါတယ်ဒါပေမဲ့ပုံမှန်အားဖြင့်ဥပဒေစိုးမိုးရေးအပိုင်းတာဝန်ရှိသူတွေကအရေးယူရမှာပါသတင်းတွေမှာပါလာကိုအခြေခံပြောရမှာဆိုရင်အရသားတွေကဥပဒေစိုးမိုးရေးအပိုင်းတာဝန်ရှိသူတွေနဲ့အတူလိုက်ပါပြီးတော့ဖြစ်နိုင်ခြေရာဇဝတ်မှုကိုလိုက်ရှင်းတယ်ဆိုရင်အဲ့ဒါဟာပုံမှန်မဟုတ်တယ်လို့ပြဿနာလည်းရှိနေပါတယ်ဆိုရင်စရာအများကြီးရှိပါတယ်ဒီနိုင်ငံဟာဒီမိုကရေစီနုနယ်သေးတယ်ဆိုတော့ကျွန်တော်နားလည်ပါတယ်ဒါပေမဲ့ဒီနိုင်ငံမှာတရားဥပဒေစိုးမိုးရေးတည်ဆောက်နေတာနဲ့အမျှနိုင်ငံသားတွေအနေနဲ့သူတို့မှာရှိတဲ့ဘယ်လိုဆိုရင်ချက်ကိုမဆိုဥပဒေစိုးမိုးရေးတာဝန်ရှိသူတွေကိုတင်ပြရပါမယ်တာဝန်ရှိသူတွေကဆက်လုပ်ရပါလိမ့်မယ်ဒါဆိုရင်လူအုပ်စုကသူတို့မြင်တယ်လို့ဥပဒေတတ်မှတ်ပြီးတော့ဝင်လုတဲ့အခြေအနေမျိုးကိုရှောင်ရှားနိုင်မှာပါ
မြန်မာနိုင်ငံထက်ဒီမိုကရေစီအတွေ့အကြုံပိုများတဲ့အမေရိကန်လိုနိုင်ငံမျိုးတွေမှာဒါဒီလိုဖြစ်ရမျိုးတွေဖြစ်လာမယ်ဆိုရင်မတူကွဲပြားတဲ့တုံ့ပြန်လှုပ်ဆောင်ချက်များဖြစ်မလားခင်ဗ
ျ Well first of all I'd say no country including the United States is perfect we all have mistakes and
failures American ပါဝင်ဘယ်နိုင်ငံမှာမှပြည့်ပြည့်စုံအောင်ကောင်းမွန်တယ်ဆိုတော့မရှိပါဘူးအားလုံးမှာအမှားယွင်းနေတဲ့ဆုံးရှုံးမှုတွေရှိပါတယ်ဒါပေမဲ့ပုံမှန်အားဖြင့်မဖြစ်မလဲဆိုတော့ယတနာတချို့ရှိနေတယ်လို့အယတားတချို့ကဖော်ထုတ်လာမယ်ဆိုရင်ရဲတပ်ဖွဲ့ကလည်းကြိုးကြောင်းခံလုံတယ်လို့ယူဆတယ်ဆိုရင်အရေးယူလုဆောင်အောင်ပါပါအယတားတွေပါအတူလိုက်ပါပြီးတော့ရာဇဝတ်မှုကိုစုံစမ်းစစ်ဆေးတာမျိုးလုပ်မှာမဟုတ်ပါဘူးဒါကတကယ်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်ဥပဒေစိုးမိုးရေးပိုင်းလုဆောင်ချိန်မှာအယတားတွေကိုအတူလိုက်ပါဖို့ဒါမှမဟုတ်ပါဝင်ဖို့ခွင့်ပြုမှာမဟုတ်ပါဘူးဒါဟာလူမှုအဝန်းအဝိုင်းတွေကြားနိုင်ငံသားတွေကြားမှာရုံရင်းစံကတ်အခြေအနေမျိုးဖြစ်လာနိုင်ခြေကိုရှောင်ရှားတဲ့နည်းပါပဲဥပဒေစိုးမိုးရေးကိုဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေကပဲလှုပ်ဆောင်မှုတိတ်ကိုအရေးကြီးတယ်လို့ကျွန်တော်ထင်ပါတယ်။စိုးရိမ်မှုရှိတဲ့အရက်သားတွေဓာတ်ရိုက်ပါဝင်လှုပ်ဆောင်တာမျိုးမရှိရပါဘူး
။တရားဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေစွမ်းဆောင်ရည်မြင့်လာစေဖို့တရားဥပဒေစိုးမိုးရေးပိုပြီးကောင်းလာစေဖို့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံကိုဘယ်လိုပံ့ပိုးကူညီနိုင်တဲ့အနေအထားမျိုးမှာရှိတယ်လို့ယူဆပါတယ်လေခင်ဗျာ
။ We're doing some assistance and training.Of police we're working in support of some of the rule of law
ကျွန်တော်တို့စူးစမ်းနေပါတယ်ရဲတပ်ဖွဲ့ကိုလေ့ကျင့်သင်တန်းပေးတာမှာကျွန်တော်တို့ပံ့ပိုးကူညီနေပါတယ်အစိုးရကနိုင်ငံတော်မှာထူထောင်ဖို့လှုပ်ဆောင်နေတဲ့တရားဥပဒေစိုးမိုးရေးဗဟိုဌာနတချို့ကိုပံ့ပိုးကူညီဖို့ကျွန်တော်တို့လှုပ်ဆောင်နေပါတယ်ဒါပေမဲ့ရိုးရိုးသားသားထပ်ပြောရမယ်ဆိုရင်ဒီနိုင်ငံရဲ့ဒီမိုကရေစီဟာနုနယ်ပါသေးတယ်လူ့အဖွဲ့အစည်းအနေနဲ့သူတို့ရဲ့ဒီမိုကရေစီဘယ်လိုလဲပတ်လှုပ်ဆောင်စေချင်လဲတရားဥပဒေစိုးမိုးရေးဘယ်လိုဖြစ်စေချင်လဲဆိုတာတွေကိုတရှိနားလေလာဖို့ရအချိန်ယူရပါလိမ့်မယ်ဆိုတော့ဒီဖြစ်ရတချို့ကလူတွေအနေနဲ့လေလာတင်ယူဖို့အခွင့်အလမ်းတွေပေးတယ်လို့ကျွန်တော်ထင်ပါတယ်တခြားနိုင်ငံတွေကအတွေ့အကြုံတွေကိုတီးခွင့်ရပြီးတော့တခြားနေရာတွေမှာဘယ်လိုလှုပ်ဆောင်ကြရဲဆိုတာမြင်လာမယ်လို့မျောလင့်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တကယ်ပဲကူညီကြပါတယ်ကူညီလဲကူညီနေပါတယ်ဆက်ပြီးတော့လဲကူညီသွားပါမယ်